လူဦးရေ28တန်းကျော်ရှိတဲ့နီပေါ်နိုင်ငံကပြည်သူတွေဟာဖွဲ့စည်းပုံခြေကံဥပဒေရေးဆွဲဖို့လွတ်တော်ညီလာခံအတွက်ကိုယ်စားလှယ်600နှစ်တနေရာကိုရွေးကောက်တင်မြှောက်ဖို့အင်္ဂါနေ့ကစတင်မဲပေးနေကြပါတယ်။နှစ်ပေါင်းကြာလာတဲ့နိုင်ငံရေးမတည်ငြိမ်မှုတွေကိုအဆုံးသတ်ဖို့ရည်ရွယ်ချက်နဲ့ဒီလွတ်တော်အမှတ်အသစ်တွေဟာဖွဲ့စည်းပုံခြေကံဥပဒေတစ်ကိုရေးဆွဲဖို့တာဝန်ရှိပါတယ်။နီပေါ်နိုင်ငံရဲ့ပြည်ရင်းစစ်အဆုံးသတ်ခဲ့တဲ့2006ခုနှစ်နောက်ပိုင်းအခုလိုဖွဲ့စည်းပုံခြေကံဥပဒေရေးဆွဲဖို့ပြည်သူတွေမဲပေးကြတာဟာဒုတိယအကြိမ်ဖြစ်ပါတယ်။2008ခုနှစ်ရွေးကောက်ပွဲရလဒ်နဲ့အစိုးရဖွဲ့ဖို့တိုင်းရင်းသားပေါင်းစုံနေထိုင်တဲ့နိုင်ငံမှာမတည်ငြိမ်မှုတွေဖြစ်စေခဲ့ပါတယ်။အင်္ဂါနေ့ကမဲပွေးပွဲမှာတော့အကြမ်းဖက်မှုတစ်ခုဖြစ်ခဲ့ပါတယ်။မြို့တော်ကာမန်ဒူးမှာပောက်ကွဲခဲ့တာပါ။ကလေးတစ်ယောက်အပါအဝင်လူ3ယောက်ထိခိုက်ဒဏ်ရာရခဲ့ပါတယ်။မဲယုံမှာအဲ့ဒီပောက်ကွဲမှုဖြစ်ခဲ့တာလို့တာဝန်ရှိတဲ့ရဲတွေကပြောပါတယ်။ဒီလိုအကြမ်းဖက်မှုတွေကိုကြိုတင်ကာကွယ်တဲ့အနေနဲ့မဲယုံတွေနားကားတွေမောင်းဝင်မလာနိုင်အောင်ရဲတွေကပိတ်ပင်ထားပါတယ်။နီပေါ်ပြည်သူတွေဟာနိုင်ငံရေးပါတီတရားကျော်ကကိုယ်စားလှယ်တွေကိုမဲပေးရွေးချယ်ကြတော့မှာပါ။ပြည်သူတွေမဲယုံတွေမှာမဲပေးနိုင်ဖို့လေးရက်ကြာအစိုးရရုံးပိတ်ရက်ဖြစ်နီပေါ်အစိုးရကနေကြေညာထားပါတယ်။နေစွန်နယ်ပြမှာရှိတဲ့ရွာတွေကမဲတွေရောက်လာတာနဲ့စတင်ရေးတွက်မှာဖြစ်ပြီးနောက်တစ်ပတ်မှာမဲအနိုင်အရှုံးရလက်တွေထွက်လာမယ်လို့အများကမျှော်လင့်ထားပါတယ်ရှင်။